သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများကိုဇန်နဝါရီလ26ရက်နေ့ဟာဌာနေဩစတြေးလျနိုင်ငံသားများအတွက်ဘာကိုဆိုလိုလဲဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျမှာဇန်နဝါရီလ26ရက်သည်အမျိုးသားနေ့ဖြစ်တော်လဲရက်စွဲမှာအငင်းပွားပွဲရာဖြစ်နေပါတယ်။ဩစတြေးလျသို့အသက်ရောက်ရှိလာသောရွှေ့ပြောင်းနေထိုင်သူအများအပြားသည်၎င်းတို့ရဲ့နိုင်ငံအသစ်ကိုဂုဏ်ပြုခြင်းတော်လဲဇန်နဝါရီလ26ရက်နေ့ရဲ့နောက်ွယ်မှာရှိတဲ့ဇာလံအပြည့်စုံကိုနားလည်ဖို့အရေးကြီးပါတယ်။ Aboriginal နဲ့ Torres Strait Islander တချို့အတွက် January 26ရက်သည်၎င်းတို့ရဲ့သမိုင်းရဲ့နာကျင်စရာအစိတ်ပိုင်းတစ်ခုရဲ့အစဖြစ်ပြီးရှင်သန်မှုကျူးကျော်မှုနဲ့ဝမ်းနဲ့ကြေကွဲမှုကိုကိုးစားပြုနေပါတယ်။ January 26ရက်နေ့သည် Australia နေ့ဖြစ်ပြီးနိုင်ငံရဲ့အမျိုးသားနေ့လည်းဖြစ်ပါတယ်။ဒါပေမဲ့ဌာနေတိုင်းသားတွေနဲ့ဩစတြေးလျနိုင်ငံသားအရေးအတွက်တိုးလာနေတဲ့လူတွေကဒီပွဲကိုဇန်နဝါရီ26ရက်နေ့မှာကျင်းပရမယ့်နေ့မဟုတ်ဘူးလို့ပြောဆိုနေပါတယ်။ဘိုးစပီရမီ၊ကမ်မီ၊လာရီယီ၊ကူမန်းနဲ့မူရာဝါရီတက်ချွာလှုပ်ရှားသူနဲ့ပေါ့ဒ်ကာစ်လုပ်သူဒီဇန်နဝါရီ26ရက်နေ့နီးကပ်လာသည်နဲ့အမျှဝမ်းနည်းမှုကိုခံစားနေရတယ်လို့ဆိုပါတယ်
။ So for me,Once I get to the day, the morning, it's like I'm going to a funeral. I know something bad has happened. It's a very somber feeling.
ဒါကြောင့်ကျွန်ုပ်တို့အတွက်အဲ့ဒီနေ့ရောက်လာကနေတာနဲ့အတုပအခမ်းအနားသွားသလိုခံစားရပါတယ်။မကောင်းတာတစ်ခုခုဖြစ်သွားရဲဆိုတာကျွန်ုပ်တို့သိပါတယ်။အရန်ဝင်နေတဲ့ခံစားချက်တစ်ခုပါ။ဇန်နဝါရီ26ရက်သည်ဩစတြေးလျတွင်ကိုလိုနီပြုခြင်းရဲ့အစဖြစ်ပါတယ်။1988ခုနှစ်တွင်ဆစ်နီကိုဗ်၌ဗြိတိသျှတို့ပထမဆုံး Union Jack အလံကိုလွှင့်တင်တဲ့နေ့ဖြစ်ပါတယ်။ဩစတြေးလျနေ့ကို1935ခုနှစ်ဇန်နဝါရီလ26ရက်နေ့မှစတင်၍ကျင်းပခဲ့တော်လဲ1994ခုနှစ်တွင်တနိုင်ငံလုံးအစိုးရရုံးပိတ်ရပ်ဖြစ်လာခဲ့ပါတယ်။ဩစတြေးလျတို့သည်၎င်းတို့ရဲ့တငယ်ချင်းများမိသားစုများနဲ့ဘာဘီကျူးများစီစဉ်ခြင်း၊ကမ်းခြေသို့သွားခြင်းသို့မဟုတ်နိုင်ငံတဝန်းရှိထူးခြားသောအစီအစဉ်များတွင်မိရှုမိပန်းကြည်ခြင်းများဖြင့်ဆင်နွှဲတတ်ကြပါသည်။ဒီနေ့တွင်နိုင်ငံသားခံရယူခြင်းအခမ်းအနားအများပြားကိုလည်းကျင်းပပါသည်။သို့သောဇန်နဝါရီ26ရက်ကို Aboriginal နှင့် Torres Strait Islander များက1938ခုနှစ်ကတည်းကဝမ်းနည်းပွေနေ့အဖြစ်ကန့်ကွက်ခဲ့ကြပါသည်။ဩစတြေးလျအများပြသည်ထိုနေ့ကိုကျင်းပရန်ညှင်းဆူကြပြီးနိုင်ငံတော်အားလားရက်ကိုတခြားရက်သို့ရွှေ့ပေးရန်တောင်းဆိုမှုများလည်းဖြစ်ပေါ်နေပါသည်။ဝီလဂွန်တက်ကသူမှအကြီးတန်းကတိကယူတယူတအမျိုးသမီးနှင့်အကြီးတန်းဒေါက်တာဆမ်မမေဖင်လေးကဇန်နဝါရီ26ရက်သည် Aboriginal နှင့် Torres Strait Islander များအတွက်ကျင်းပရန်ပြသနာဖြစ်ရတဲ့အကြောင်းကိုရှင်းပြပါသည်။အပေကြောင့်ဆိုသောယင်းသည့်၎င်းတို့ရဲ့လူမျိုးကို၎င်းတို့ရဲ့မြေမှဖယ်ထုတ်ပြီး၎င်းတို့ရဲ့ယဉ်ကျေးမှုမှဖျက်တောက်ခံရတဲ့အချိန်ကာလရဲ့အစဖြစ်သောကြောင့်ဖြစ်ပါတယ်လို့ဆိုပါတယ
် It is the start of racism, it's the start of discrimination, it's the start of a time when our peoples were disenfranchised from the community and the country that essentially our ancestors have been walking on for over 65,000 years. So this date in particular, of all of the dates people could have chosen to celebrate and acknowledge this country, it is the date that really was the start of a very painful and ongoing period of colonization for Aboriginal and Torres Strait Islander people.
Daha lumioi kwe cha mu ye sa, daha kwe cha sesan jin ye sa, ngaru lumio rui ha, atai wan ga ni,ခွင့်ရခင်မဲ့စီတီနဲ့ဒါဟာငါတို့ဘိုးဘီဘင်တွေနဲ့နှစ်ပေါင်း6,500ကရှောက်လန်းခဲ့တဲ့တိုင်းပြည်ပါအထူးသဖြင့်ဒီရဆွဲဟာလူတွေကဒီနိုင်ငံကိုဂုဏ်ပြုပြီးအသိမှတ်ပြုဖို့ကြွေးချယ်နိုင်တဲ့တခြားရက်တွေရှိပါရဲ့နဲ့ Aboriginal နဲ့ Torres Strait Islander တွေအတွက်အလုံးကိုနာကျင်ပြီးဆက်ဆက်နေတဲ့ကိုလိုနီပြုတ်တဲ့ကာလရဲ့အစဖြစ်တဲ့နေ့ကိုဘာကြောင့်ရွေးချယ်ကြတာပါလဲ British ကိုလိုနီပြုတ်ခြင်းသည်မြေယာသိမ်းယူမှုအစုလိုက်အပြုံလိုက်သတ်ဖြတ်မှုများယောဂများမိတ်ဆက်ခြင်းနဲ့ကလေးများကိုအတင်းကျပ်ဖယ်ရှားခြင်းများနဲ့ကြုံတွေ့ရတဲ့ဌာနေဩစတြေးလျနိုင်ငံသားများအတွက်ဆိုးရွားလာတဲ့အချိန်ဖြစ်ပါတယ်။စနစ်ကျခွဲခြားဆက်ဆံမှုချမ်းမာရေးရလာများညံပြင်းမှုနဲ့တရားစီရင်စနစ်တွင်ကိုစားပြုမှုလွန်ကဲခြင်းအပါအဝင်ကိုလိုနီပြုခြင်းရဲ့အကျိုးသက်ရောက်မှုကိုယနေ့တိုင်ခံစားနေကြရဆဲဖြစ်တယ်လို့ဆိုပါတယ်။ဒေါက်တာဖင်လီသည်ဩစတြေးလျနိုင်ငံသားအားလုံးကို၎င်းတို့ရဲ့နိုင်ငံရဲ့သမိုင်းကြောင်းကိုလေ့လာရန်တိုက်တွန်းထားပါတယ်
I think Australia is a wonderful country in many ways, and I'm sure that people who come to this country and are new citizens would acknowledge and recognise that. But at the same time, we have a history in this country which isn't great and isn't particularly well acknowledged.
Australia ဟာပုံစံအမျိုးမျိုးနဲ့အံ့ဩစရာကောင်းတဲ့နိုင်ငံလို့ကျွန်မထင်ပါတယ်။ဒီနိုင်ငံကိုရောက်လာပြီးနိုင်ငံသားသစ်တွေကဒါကိုအသိအမှတ်ပြုကြမယ်ဆိုတာသိကြပါတယ်။ဒါပေမဲ့တချိန်တည်းမှာပဲကြီးကျယ်ခမ်းနားပြီးအထူးအသီးမှတ်ပြုမခံရတဲ့ဒီတိုင်းပြည်မှာကျမတို့မှာသမိုင်းရှိနေပါတယ်မစ္စတာစပယ်ရင်ကရွှေပြောင်းခြေချသူများကအဘော်ဂျီနယ်လူမျိုးများတရားမျှတမှုအတွက်၎င်းတို့ရဲ့အခက်အခဲတွေကိုထောက်ခံအားပေးသည်ကိုမြင်တွေ့လိုပါသည်အထူးသဖြင့်ရွှေပြောင်းခြေချသူအများပြသည်အလားတူဇာလံများကိုမျှဝေနိုင်သောကြောင့်ဖြစ်တယ်လို့ဆိုပါတယ်
Have been through, you know, occupation, have been through war, have been through massacres, have been through something similar to being corralled and being moved to missions, you know, which Aboriginal people describe as concentration camps as well.
Then Thibare, a low guy, Sipchita, a Sula, a Pionlai, Tapia Muri, Chongbure.ပိတ်လောင်ခံရပြီးမစ်ရှင်တွေစီရွှေ့ခံရတာနဲ့စင်တူတဲ့တွေ့ကြုံတွေတွေ့ကြုံခဲ့ရတယ်။ Concentration Camp တွေလို့ Aboriginal လူမျိုးတွေကခံစားရတယ်လို့ပြောကြပါတယ်။ Rana Hassan သည်ဌာနေတိုင်းသားများနဲ့ဌာနေတိုင်းသားမဟုတ်သောဩစတြေးလျများကြားပြန်လည်သက်မြတ်ရေးကိုမြင့်တင်ပေးတဲ့အကျိုးမြတ်မြူသော Foundation ဖြစ်တဲ့ Reconciliation Australia ရဲ့ Board အဖွဲ့ဝင်ဖြစ်ပါတယ်။January 26ရက်နေ့ကိစ္စကိုဌာနေတိုင်းရင်းသားများသာမကဩစတြေးလျနိုင်ငံသားအားလုံးအတွက်အရေးကြီးတယ်လို့သူကဆိုပါတယ
် I think for a lot of people they think that that complication and that sadness and grief is only sitting with First Nations people but actually I think anybody who understands what the significance of that day iscan only feel complicated about it. And then for me, you know, being the child of Indian migrants, you know, we have our own history of colonization and British colonialism.
Luotor mya mya twet ka ro di shauk thwe mu dwe wan ne pu swe mu dwe ga First Nation ye lu re ne da tet sain de lo tin ja be me de ge ran ja ro ai di ne ye adeip pe ko na le de tu rai ga ai di chang ko shauk thwe nai de lo khan sa nai ma de.ပြီးတော့ကျွန်ုပ်တို့အတွက်ကတော့အိန္ဒိယကရွှေပြောင်းအလုသမားတွေရဲ့သားသမီးဖြစ်တာကြောင့်ကျွန်ုပ်တို့မှလည်းကိုလိုနီပြုခြင်းနဲ့ British ကိုလိုနီစနစ်ရဲ့ကိုပိုင်သမိုင်းရှိပါတယ်။မကြသေးမီကကောက်ယူခဲ့တဲ့စစ်တမ်းများအရဩစတြေးလျအများစုသည် January 26ရက်ကိုဩစတြေးလျနေလို့ထားရှိလိုကြောင်းပြသနေပါတယ်။သို့သောရစွဲပြောင်းလဲခြင်းနဲ့ပတ်သက်၍နှစ်တိုင်းတွင်ငင်းခုန်မှုများရှိနေဆဲဖြစ်နေပါတယ်။ဒီနေ့ရဲ့သမိုင်းကြောင်းကိုထင်ဟပ်စေရန်ဩစတြေးလျတချို့က၎င်းအားကျူးကျော်ရေးနေသို့မဟုတ်ရှင်သန်ရေးနေဖြစ်ရည်ညွှန်းကြပါတယ်ချီတက်ပွဲများစန္ဒဖော်ထုတ်မှုများအာယုံဥဝန်ဆောင်မှုများနဲ့ယဉ်ကျေးမှုဆိုင်ရာပွဲများကို January 26ရက်တွင်တနိုင်ငံလုံးအတိုင်းအတာဖြင့်ကျင်းပကြပါတယ်ဒေါက်တာဖင်လေးကဤဖြစ်ရပ်များကိုမြေသို့ပေါ်ပေါက်လာကမြေသူပါဝင်နိုင်သည်ကိုဖော်ပြပါတယ်
And the marches are peaceful marches through the street as a protest. I participated in a couple of marches in Melbourne when I was living down there, and it is a fantastic way of families getting together, whether they're Aboriginal and Torres Strait Islander families, whether they're non-Indigenous families, and actually just showing support for Aboriginal and Torres Strait Islander people across the country.
ချီတက်ပွဲများသည်လာမဘော်တွင်ငြိမ်းချမ်းစွာချီတက်ဆန္ဒပြခြင်းဖြစ်ပါれ။မဲလ်ဘလန်မှာချီတက်ပွဲအနေငယ်မှာပါဝင်ခဲ့ဘူးပါれ။၎င်းသည်ဒေသခံမဟုတ်သောမိသားစုများပင်ဖြစ်စေ၎င်းတို့သည် Aboriginal နှင့် Torres Strait မိသားစုများနှင့်အတူတကွပေါင်းစည်းရန်ကောင်းသောနည်းလမ်းဖြစ်ပါれ။တကယ်တော့နိုင်ငံတဝန်းရှိ Aboriginal နဲ့ Torres Strait Islander များအတွက်ထောက်ခံမှုကိုပြသရန်ဖြစ်ပါတယ်။ဒီစုဝေးပွဲတွေဟာမျှော်လင့်ချက်နဲ့စည်းလုံးမှုကိုပေးတယ်လို့ Miss Hussein ကပြောဆိုပါတယ်
။ You get that sense of solidarity and often you do get that sense of hope being with community and as allies I think it's really important that we stand behind First Peoples as they push for changing the date or just more acknowledgement of what this day actually means for them.
စီလုံးညီညွတ်မှုဆိုတဲ့ခံစားချက်ကိုခံစားရပြီးလူမှုအသံဝိုင်းမှာရှိနေရတဲ့မျှော်လင့်ချက်ကိုမကြာခဏခံစားရပါတယ်။မဟာမိတ်များအနေနဲ့နေဆွဲကိုပြောင်းလဲရသို့မဟုတ်ဤနေ့သည်၎င်းတို့အတွက်အမှန်တကယ်ဆိုလိုကြောင်းပုံမှန်အတိမတ်ပြုရန်တိုက်တွန်းသောကြောင့်ကျွန်ုပ်တို့သည် First People ရဲ့နောက်တွင်ရပ်တည်ရန်အလွန်အရေးကြီးတယ်လို့ကျွန်မထင်ပါတယ်။ Mr. Sparring သည် Brisbane တွင်ချီတက်ပွဲတစ်ချို့ကိုစီစဉ်သူဖြစ်ပါတယ်။သူတို့ကဒါဟာခွန်အားဖြစ်စေတယ်လို့ဆိုပါတယ်
။ You get that sense of solidarity and often you do get that sense of hope being with community and as allies I think it's really important that we stand behind First Peoples as they push for changing the date or just more acknowledgement of what this day actually means for them.
အဲဒီကိုရောက်တာနဲ့အရန်ခွန်အားရတယ်လို့ခံစားရတယ်။သူတို့ကအရန်လှတဲ့ black လူမျိုးတွေအများကြီးပဲ။အဟောစရာကောင်းတဲ့ကလေးတွေအများကြီးထွက်လာပြီးကျွန်ုပ်တို့ပြည်သူတွေအတွက်ရပ်တည်ပြီးတရားမျှတမှုနဲ့လွတ်မြောက်ရေးအတွက် Aboriginal တွေရဲ့နောက်မျိုးဆက်သစ်တိုက်ခိုက်ရေးသမားတွေဖြစ်လာနိုင်ပါတယ်။ဆိုပါရဲစွဲနဲ့ပတ်သက်ပြီးထိခိုက်လွယ်မှုကိုအသိမှတ်ပြုတဲ့အနေဖြင့်ဒေသဆိုင်ရာကောင်စီအများပြားသည်ယခုဇန်နဝါရီလ26ရက်နေ့တွင်နိုင်ငံသားဖြစ်ခွင့်အခမ်းအနားများကိုကျင်းပခြင်းကိုရည်နာထားကြပါသည်။ဩစတြေးလျနေ့ကိုနိုင်ငံတော်အစိုးရရုံးပိတ်ရက်ဖြစ်သတ်မှတ်ထားပါသည်။စနေတနင်္ဂနွေရုံးပိတ်ရက်တွင်မှကြားရောက်ပါကဩစတြေးလျနေ့ရုံးပိတ်ရက်ကိုနောက်အပတ်တင်နလာနေအဖြစ်သတ်မှတ်ထားပါတယ်။တချို့သောလုပ်ငန်းခွင်များသည်၎င်းတို့၏ဝန်ထမ်းများအားဩစတြေးလျနေတွင်အလုပ်လုပ်ရန်ရွေးချယ်ခွင့်နှင့်တခြားရည်အားအနားယူခွင့်ပေးထားတယ်လို့ဒေါက်တာဖင်လေးကဆိုပါတယ်။
Once I get there, you know, I feel very empowered because there's so many beautiful black people. There's so many amazing young kids coming out, standing up, you know, for our people, and being that next generation of Aboriginal fighters for justice and liberation.
The Aboriginal Domo Torres Strait Junta Downsu the PM Hopaga Eddie Neha Aboriginal Domo Torres Strait Junta တောင်းဆိုထားတဲ့နေ့မဟုတ်ပါကထိုနေ့ကိုမချင်းပသိဟုကျွန်ုပ်ထင်ပါတယ်။ကျေးဇူးပြု၍၎င်းကိုအလုနာရဲ့အဖြစ်သတ်မှတ်ပြီးသင်အလုလုနေသောသင်အဖွဲ့စည်းကိုထိုနေ့တွင်အမှန်တကယ်အလုလုခွင့်ပြုမည်ကိုစဉ်းစားပြီးနောက်တစ်ရက်ကိုခွင့်ယူရန်တိုက်တွန်းဖို့မျှော်လင့်ပါတယ်။ဒုတိယမျိုးဆက်ရွှေပြောင်းအလုသမားတခုအနေဖြင့် Miss Hussein သည်ရွှေပြောင်းနေထိုင်သူများစွာက၎င်းတို့၏အထောက်အထားအသစ်ကိုဂုဏ်ပြုလိုသည့်အကြောင်းရင်းကိုနားလည်ပါれလို့ဆိုပါသည်။ဒါပေမဲ့ဩစတြေးလျနိုင်ငံသားအားလုံးကအဲ့ဒါကိုဂုဏ်ပြုဖို့အားလုံးပါဝင်နိုင်တဲ့နည်းလမ်းမထွေခင်မှာကျမတို့နိုင်ငံရဲ့စစ်မှန်တဲ့သမိုင်းကြောင်းနဲ့ပတ်သက်ပြီးအလေးနဲ့ပြောဆိုဆွေးနွေးဖို့လိုအပ်တယ်လို့သူမကယုံကြည်ပါတယ်။
I think we have to have that conversation as a country and then we can talk about okay, well, what day do we want to celebrate all of that history and then recognize all of that history and then come together, you know, what's the appropriate day to unify all of us.
နိုင်ငံတစ်ခုအနေနဲ့ဒီစကားဝိုင်းကိုပြုလို့ရမယ်လို့ထင်ပါတယ်ပြီးတော့သမိုင်းအားလုံးကိုဂုံပြုခြင်းတဲ့နေ့သမိုင်းကြောင်းအားလုံးကိုသိမှတ်ပြုပြီးစီးလုံးညီညွတ်စွာကျင်းပလိုတဲ့နေ့အကြောင်းကိုဆွေးနွေးနိုင်ပါတယ်။ကျမတို့အားလုံးပေါင်းစည်းနိုင်ဖို့သင့်တော်တဲ့နေ့ကိုရွေးချယ်ဖို့ကအရန်ကိုအရေးကြီးပါတယ်။ဩစတြေးလျတွင်သစ်ဘဝသစ်တွေအခြေချနေထိုင်ခြင်းဆိုင်ရာပုံမတန်ဖိုးရှိသောအချက်အလက်များနဲ့အကြံပြုချက်များရယူရန်အတွက် Australian Explained podcast မှာစီးရင်သွင်းပါသို့မဟုတ်ရှာကြည့်ပါသင်တွင်မိခွန်းများသို့မဟုတ်အကြံဉာဏ်များပေးလိုပါသလားပေးလိုတဲ့ဆိုရင် Australia Explained at sbs.com.au သို့အီးမေးလ်ပေးပို့ပေးပါတော်ရရှိမြတ်မြ SBS တင်ဌာနက Audrey Bogart ဆမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ